မြန်မာနိုင်ငံရဲ့ပဋိပက္ခဆုံးသက်ရေးနိုင်ငံရေးအဖြေရှာတဲ့အခါဘလို့ပဲအဖြေရှာရှာကျူးလွန်ခဲ့တဲ့လူခွေချိုးဖောက်မှုတွေကိုအေးအေးယူနိုင်တဲ့တာဝန်ခံမှုရှိရမှာဖြစ်ပြီးတော့နိုင်ငံတကာရာဇဝတ်ခုံရုံးကအေးအေးယူနိုင်ဖို့လိုတဲ့အကြောင်းလူခွေဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဗော်ဂါတက်ကဒီကနေ့ဂျနီဗာမှာကျင်းပတဲ့လူခွေကောင်စီအစည်းအဝေးမှာပြောဆိုသွားခဲ့ပါတယ်
The path out of this crisis must be anchored in accountability for the grave human rights violations and other violations of international
လက်ရှိကြက်တဲကလွန်မြောက်နိုင်တဲ့နီလန်းဟာဆက်လက်ပေါ်ပေါက်နေတဲ့အထူးစိုးရိမ်စရာလူခွေချိုးဖောက်မှုတွေနဲ့နိုင်ငံတကာဥပဒေချိုးဖောက်မှုတွေကိုအေးအေးယူနိုင်တဲ့တာဝန်ခံမှုရှိရမယ်ဆိုတဲ့အချက်ပေါ်မှာအလေးနက်ထားဖို့လိုပါတယ်။လူခွေချိုးဖောက်မှုတွေကိုနိုင်ငံတကာရာဇဝတ်ခုံရုံးကနေအေးအေးယူနိုင်ရေးလွှဲပြောင်းပေးဖို့လုံခြုံရေးကောင်စီကိုကျွန်တော်တိုက်တွန်းချင်ပါတယ်ဆိုပြီးတော့လူခွေဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဗော်ဂတ်တကပြောဆိုသွားတာပါ။အနာဒိမီနောက်ပိုင်းမြန်မာနိုင်ငံမှာစစ်တပ်ရဲ့လက်ချက်ကြောင့်အနည်းဆုံးလူ 3,800 ကျော်သေဆုံးခဲ့ပြီးလူပေါင်း 23,000 ကျော်ဖမ်းဆီးခံခဲ့ရတဲ့အကြောင်းယုံကြည်စိတ်ချရတဲ့သတင်းတွေကိုကိုးကားပြီးတော့မဟာမင်းကြီးဗော်ဂတ်တကပြောဆိုသွားပါတယ်။တကယ်တမ်းသေဆုံးခဲ့သူတွေနဲ့ဖမ်းဆီးခံရသူတွေရဲ့အရေးအတွက်ဟာဒီထက်ပိုနိုင်တယ်ဆိုတာကိုလည်းပြောဆိုသွားပြီးတော့စစ်တပ်ရဲ့နေမီရှင်းလင်းထိုးစစ်တွေအတွင်းလူခွေချိုးဖောက်မှုတွေကိုအဖြစ်ပြက်တချို့ကိုလည်းဥမာပေးထောက်ပြပြောဆိုသွားပါတယ်။မြန်မာနိုင်ငံရဲ့လူခွေအခြေအနေနှုတ်တက်အစည်းအခမ်းစာတင်သွင်းရမှာပုံမဆိုးဝါလာတဲ့အနေအထားပေါ်စိုးရိမ်ရတဲ့အကြောင်းနဲ့တိုးတက်မှုမရှိတာကိုလူခွေကောင်စီအဖွဲ့ဝင်နိုင်ငံတွေကလည်းတင်ပြဆွေးနွေးခဲ့ကြပါတယ်။စစ်ကောင်စီရဲ့လူခွေချိုးဖောက်မှုတွေကိုအေးအေးယူရမှာစစ်လက်နက်ရောင်းချတာပိတ်ပင်ဖို့စစ်တပ်ရဲ့ဝင်ငွေရရှိနိုင်တဲ့လမ်းတွေကိုပိတ်ပင်အေးအေးယူဖို့နဲ့တရားဝင်မှုညှင်းပယ်ဖို့အမေရိကန်ပြည်ထောင်စုဗြိတိန်နိုင်ငံတွေကကိုယ်စားလှယ်တွေနဲ့လူခွေကိုယ်စားလှယ်တွေကတိုက်တွန်းပြောဆိုကြပါတယ်။တစ်ချိန်တည်းမှာပဲရိုဟင်ဂျာဒုက္ခသည်တွေရင်ဆိုင်နေရတဲ့အချက်တွေကိုမိမောင်းထုတ်ပြပြီးတော့အတင်းကျပ်နေရပြန်ပို့တာမျိုးတွေကိုတားမြစ်ဖို့နိုင်ငံတကာအတိုင်းပိုင်းကိုကုလသမဂ္ဂမြန်မာနိုင်ငံဆိုင်ရာလူခွေကိုယ်စားလှယ်တอมအန်ဒရူးစ်နဲ့တခြားကိုယ်စားလှယ်တွေကတိုက်တွန်းသွားခဲ့ပါတယ်ခင်ဗျာ။